ဒီနေ့မီလာရုံကမြန်မာရေးပိုင်တဲ့အတွင်းမှာရှားပွေတွေ့ရှိခဲ့တဲ့ထားခဲ့တဲ့တရားမဝင်လှေစည်းပြေးဝင်ရောက်သူတွေထဲကအရောက်တရာကျော်ကိုဘင်္ဂလားရှ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာစီစစ်ပြီးဒီကနေ့ပဲဘင်္ဂလားရှ်အာဏာပိုင်တို့ထံလွှဲပြောင်းပေးလိုက်ပါတယ်။နောက်ထပ်ချက်နေတဲ့လူတရာကျော်ကိုလည်းစီစစ်နေပြီးထပ်မံလွှဲပြောင်းပေးသွားမယ်ကြောင့်ဘင်္ဂလားရှ်မြန်မာနေသားဆောင်အဖ က်ချီကိုနှစ်ကြိမ်ရှာဖွေတွေ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားမဟုတ်သူတွေကိုစစ်ဆင်ပြီးတော့သူတို့ရဲ့နေရရင်တိုင်းမျိုးကိုပြန်ပို့ပေးနေတာဖြစ်ပါတယ်။လေစီပြေဝင်ရောက်သူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေဖြစ်ကြမှုဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးနေရရင်ပြန်ပို့မှုတွေစစ်ဆင်ဆောင်ရွက်နေရမှာဒီကနေ့အင်္ဂါနေ့မှာတော့နောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေထံလွှဲပြောင်းပေးလိုက်တဲ့အကြောင်းမြန်မာဘင်္ဂလားဒေ့ရှ်နေသားဆောင်အထူးထက်ဖွဲ့ရဲမှူးကြီးမျိုးဆွေက VOA ကိုပြောပါရယ်
ဟုတ်ကဲ့ဗျာခုနိုင်ပါရှင်ညာဒီနေ့ဆရာတစ်ဆင်းနဲ့ဟိုဟာ125ရောက်ဆွဲလိုက်ပါတယ်အားလုံ
းဒီမတိုင်ခင်ကတော့ပြီးခဲ့တဲ့ဇွန်လထဲမှာနှစ်ချိန်နောက်ဇူလိုင်နဲ့ဩဂတ်စ်လတွေမှာတစ်ချိန်စီနဲ့စုစုပေါင်း၄ချိန်နေရာရင်ပြန်ပို့တာတွေရှိခဲ့တယ်လို့လေစီပြေး900ကျော်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်အခုနောက်ဆုံးစစ်စစ်လူ100ကျော်သာကျန်တော့ပြီးဒီလူတွေနေရာရင်ပြန်ပို့ဖို့ကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ရဲမှူးကြီးမျိုးဆွေကပြောပါတယ
်လက်ရှိကျတာ100နဲ့100ကျော်ပါတယ်ကဲအဲ့ဒါမှာအမျိုးသမီးနဲ့ကလေးက17ယောက်ပါပါတယ်တရားတယောက်သူကတော့ဆက်ပြီးတော့စစ်စစ်ပြီးတော့လက်ခံပေးမယ်လို့ပြောတော့ပါတယ်စစ်စစ်လာတာပြီးပြီလို့ပါသူတို့ကသူတို့ရဲ့ဇာတိသူတို့ရဲ့ရဲရွာတွေမှာသူတို့အားရဒီမန္တလေးဆိုတာစစ်အဲ့ဒါလေးကြားနေရပါသူဆက်ပြီးတော့လက်ခံပြီးတော့ပြောတော့ပါ
ပြည်ခဲ့တဲ့မေလ22ရက်နေ့ကရခိုင်ကမ်းလွန်ပင်လယ်ပြင်မှာလေစီပြေး208ယောက်ကိုမြန်မာရေတပ်ကတွေ့ရှိခဲ့တင်ခဲ့ပြီးအဲ့ဒီနောက်ERI တိုင်းဟိုင်းကြီးကျွန်းအနီးမှာလည်းနောက်ထပ်လူ900ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ကတော့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားခဲ့တာပါ။ဒီလေစီပြေးသူတွေထဲမှာပါတဲ့မြန်မာနိုင်ငံသား200နီးပါးကိုတော့ပြီးခဲ့တဲ့ဇွန်လထဲမှာရခိုင်ပြည်နယ်မောင်တော်ဘူတီတောင်စစ်တွေပောက်တော်စားတဲ့သူတို့မူရင်းနေထိုင်ရာအရက်တွေစီကိုတပ်ဆိုင်ရာကနေပြန်ပို့ပေးခဲ့ပါတယ်။တိုင်းပြည်တွင်ဆင်းရဲနွမ်းပါမှုနဲ့ပြည်내ခရယမှုအခြေအနေတွေကြောင့်အခုလိုလေစီပြေးသူတွေဟာနေရက်ကိုဆွပြီးအရှိတောင်အာရှဒေသမှာစီးပွားရေးအခွင့်အလမ်းပုံမကောင်းမွန်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ဖို့ကြိုးစားကြတယ်လို့မကြာခဏဆိုသလိုပဲသူတို့ဟာလူမောင်ကိုကူးသူတွေရဲ့တားကောင်တွေဖြစ်လေရှိပါတယ်။ဒီလေစီပြေးသူတွေဟာများသောအားဖြင့်တော့ထိုင်းနိုင်ငံမှာတထောက်နားပြီးတော့မှအဲ့ဒီကားနေတစ်စက်တခြားတတိယနိုင်ငံတွေကိုတွားလေရှိတာပါ။ဒါပေမဲ့နောက်ပိုင်းထိုင်းဆိုရကလူမောင်ကိုကူးမှုလုပ်ငန်းတွေကိုထိုင်းနိုင်ငံအတွင်းပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေလှုပ်လာခဲ့ပြီးတဲ့နောက်မှာတော့မြမရေပိုင်နဲ့တည်းဖြတ်တန်းသွားလာမှုတွေလည်းပိုပြီးရှိလာခဲ့တာဖြစ်ပါရဲ့ရှင်။